ရခိုင်ပြည်နယ်တွင်းကတိမ်မွေ့နေတဲ့အရေးကိစ္စတွေကိုဖြေရှင်းမှုအတွက်အစိုးရတက်လက်ထက်မှာဖွဲ့စည်းထားတဲ့ရခိုင်အကြံပေးကော်မရှင်အဖွဲ့ဟာဇန်နဝါရီလ18ရက်နေ့မှာတော့ရခိုင်ပြည်နယ်တောင်ပိုင်းကိုတွားရောက်လေ့လာဖို့ရှိပါတယ်။အဲဒီမှာရခိုင်စီးပွားရေးလုပ်ငန်းရှင်တွေနဲ့လည်းတွေ့ဆုံမှာဖြစ်ပြီးမကြာခင်မှာတော့ကြားဖြတ်အစီရင်ခံစာတစ်စောင်ထုတ်ပြန်သွားဖို့ရှိပါတယ်။ဆက်သွယ်ဆောင်ရမ်းထားတဲ့ကိုထက်အောင်ကပြောပြပေးပါရှင်
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။ဩဂုတ်လ24ရက်နေ့ကပြည်တွင်းပြည်ပတက်သိပညာရှင်တွေနဲ့ဖွဲ့စည်းထားတဲ့ရခိုင်ကြံပေးကော်မရှင်အဖွဲ့ဟာမကြာမီမှာရခိုင်ပြည်နယ်တောင်ပိုင်းရံပြင်းနဲ့ကြောက်ဖြူမြို့တို့ကိုတွားရောက်ဖို့ရှိပါတယ်။ဒါဟာကော်မရှင်အဖွဲ့ရဲ့၄ချိန်မြောက်ရခိုင်ပြည်နယ်ခီးစဉ်လေဖြစ်တာပါ။ဒီတစ်ခေါက်တွားရောက်မဲ့ခီးစဉ်နဲ့ပတ်သက်လို့အကြံပေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဒေါ်စောခင်တင်ကအခုလိုပြောပါတယ
်။ NGO တို့အဖွဲ့ကဘက်ကတော့မှာပေါ့ကြောက်ဖြူရဲ့ရံပြင်းရဲ့ပေါ့နော်။
အကြံပေးကော်မရှင်ဥက္ကဋ္ဌမစ္စတာကိုဖီအနန်ကလွှဲလို့အဖွဲ့ဝင်၈ယောက်တွားရောက်ဖို့ရှိပါတယ်။နေ့ရက်ကြာတွားရောက်မဲ့ဒီတစ်ခေါက်ခီးစဉ်မှာကြောက်ဖြူနယ်ရံပြင်းမျိုးတို့ကစစ်မှုဆောင်တွေကိုတွားရောက်လေ့လာဖို့ရှိတယ်လို့စီးပွားရေးလုပ်ငန်းရှင်တွေအပါအဝင်ဒေသခံတွေနဲ့လည်းတွေ့ဆုံသွားဖို့ရှိတယ်လို့ဒေါ်စောခင်တင်ကဆက်ပြောပါတယ်
။အန်တီရိုကော်မရှင်အနေနဲ့ပေါ့နော်ဒီရခိုင်တောင်ဘက်ဘက်ကိုတွားဖို့ဟာကိုအစီအစဉ်လေးတစ်ခေါက်နှစ်ခါလောက်လွှဲချော်တော့တာရှိပါတယ်။ဒီတစ်ခေါက်တော့ဖြစ်အောင်တွားကြမှာပါ။ဆိုတော့ဒီဘက်မှာဟိုပေါ့နော်ဒီကြောက်ဖြူတွေရဲ့ဆက်မှုစုံကားလေးအရေးကြီးတယ်ဒါရခိုင်ပြည်နယ်အနေနဲ့တုတ်တက်ဖွံ့ဖြိုးရေးနေမှာကြောက်ဖြူဆက်မှုစုံအနေနဲ့ရောဗာရင်ညရခိုင်တွေဖက်ကပြောစရာရှိမလဲဗာရင်ညရခိုင်တွေခံစားချက်ကြီးရှိမလဲဒါတွေကိုလည်းအန်တီတို့သိချင်ပါတယ်ဒါရံပြေးလေအန်တီတို့တွားမှာပါအဲတက်နိုင်ရင်တော့အဲ့မှာပေါ့နော်ဒါစီးပွားရေးလုပ်ငန်းရှင်တွေရောတခြားပေါ့နော်ဒီဒေတာဖွံ့ဖြိုးရေးတက်ရောဒါဒီမျိုးမျိုးမျိုးခါးတွေနေနေဩဗာရင်များဒါရခိုင်ဖက်ကခံစားချက်တွေအဲဒီနစ်နာချက်တွေလိုချင်ချက်တွေဒါတွေရှိတယ်ဆိုတာကိုအန်တီတို့ကနားထောင်ဖို့ပေါ်မှာပါဟုတ်ကဲ့
ဒီဇင်မာလအတွင်းကဒုတိယသမ္မတဦးမြင့်စွေဦးဆောင်ပြီးဖွဲ့စည်းထားတဲ့မောင်တော်ဒေသစုံစမ်းစစ်ဆေးကော်မရှင်အဖွဲ့ဟာပြီးခဲ့တဲ့ဇန်နဝါရီလ3ရက်နေ့မှာကြားပြတ်အစီရင်ခံစာတက်တင်သွင်းခဲ့ပါတယ်။စုံစမ်းစစ်ဆေးကော်မရှင်အဖွဲ့တင်သွင်းတဲ့အစီရင်ခံစာမှာတော့ရခိုင်ဒေသမှာနိုင်ငံတကာအသံဝင်ကဝေဖန်နေကြတဲ့လူခွင့်ရေးချိုးဖောက်မှုတွေမရှိဘူးဆိုပြီးတော့ညှင်းဆို့ထားတာပါ။ဒါအပြင်ရခိုင်ကြံပေးကော်မရှင်အဖွဲ့အနေနဲ့လည်းမကြာမီမှာကြားပြတ်အစီရင်ခံစာတက်တင်သွင်းသွားဖို့ရှိပါတယ်။အစိုးရအသစ်လက်ထက်မှာရခိုင်ပြည်နယ်တွင်ခက်ခဲနေတဲ့အရေးကိစ္စရပ်တွေကိုဖြေရှင်းနိုင်ဖို့ရည်ရည်နီလန်းကောင်းတွေကိုရှာဖွေတော့ဖို့အတွက်ရခိုင်ကြံပေးကော်မရှင်အဖွဲ့ကိုနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဝန်ကြီးဌာနနဲ့ကိုဖီအာနန်ဖောင်ဒေးရှင်းတို့ပူးတဲ့ပြီးတော့ဖွဲ့စည်းခဲ့တာဖြစ်ပါတယ်။ဒီကော်မရှင်မှာကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းလည်းဖြစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်လည်းဖြစ်တဲ့မစ္စတာကိုဖီအာနန်ကဥက္ကဋ္ဌဖြစ်ဆောင်ရွက်နေတာပါ။ဒါအပြင်မစ္စတာကိုဖီအာနန်ကိုယ်တိုင်ရခိုင်ပြည်နယ်ကိုနှစ်ကြိမ်တိုင်တိုင်တွားရောက်လည်လာခဲ့ပြီးပြီးခဲ့တဲ့အောက်တိုဘာလအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်လူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုလည်းတွားရောက်လည်လာခဲ့ပါတယ်။ကော်မရှင်အဖွဲ့အနေနဲ့ရခိုင်ပြည်နယ်တွင်ပြိပခချုပ်တင်ကာကွယ်ရေးလူသားချင်းစာနာထောက်ထားမှုအကူအညီပေးမှုအပါအဝင်အခွင့်အရေးတွေနဲ့ဖွံ့ဖြိုးတိုးတက်မှုမြင့်တင်ရေးတို့အတွက်လေ့လာသုံးသပ်ပြီးအကြံပြုတင်ပြချက်တွေကိုရေးသားထားတဲ့အစီရင်ခံစာတရက်ကိုကော်မရှင်တည်ထောင်ပြီး12လထက်နောက်မှကြာပဲအစိုးရကိုတင်ပြရမှာဖြစ်ပါတယ်။လက်ရှိအချိန်မှာကော်မရှင်တက်တန်းဟာ9လတက်တန်းရှိနေပြီလည်းဖြစ်တာပါ။ဒါပေမဲ့လို့ဒီကော်မရှင်ဖွဲ့စည်းပြီးမကြာခင်မှာပဲကော်မရှင်မှာနိုင်ငံသားတွေပါဝင်နေတဲ့အတွက်နိုင်ငံရဲ့အချုပ်အခြာအာဏာထိခိုက်ပျက်စီးနိုင်တယ်ဆိုပြီးတော့ဝေဖန်မှုတွေရှိကြပါတယ်ခင်ဗျာ